အဇာဘိုင်ဂျန်နိုင်ငံမှာရှိနေတဲ့အမေရိကန်အစိုးရရန်ပုံငွေနဲ့မတီလှုပ်ဆောင်နေတဲ့မီဒီယာဌာနရဲ့ရုံးကိုအစိုးရရှိနေတွေဝင်ရောက်စီးနင်းခဲ့ပြီးတရုံးဌာနကိုပိတ်ဖို့အတွက်တရားရုံးအမိန့်ရှိတယ်လို့လည်းပြောဆိုလိုက်ပါတယ်။အဇာဘိုင်ဂျန်မြို့တော်ဘာကူမှာရှိတဲ့လွတ်လပ်တဲ့ဥရောပအသံ Radio Free Europe Radio Liberty ရုံးခွဲကိုအနည်းဆုံးအစိုးရရှိနေ10ဦးတို့ရဲ့ရုံးကအရာရှိတွေကလက်နက်ကန်အစောက်အရှောက်တွေနဲ့ဝင်ရောက်ခဲ့တာလို့ RFIL ကဒီကနေ့မှပဲပြောပါတယ်။အနာပိုင်းတို့အဆောက်အုံအတွင်းပြင်ရှာဖွေနေတဲ့အချိန်မှာရေဒီယိုဌာနရဲ့ဝန်ထမ်းခန့်မှန်းခြေလူ20လောက်ကိုထိမ့်သိမ်းထားတဲ့ဓာတ်ပုံကိုလည်း RFIR ကတင်ခဲ့ပါတယ်။အခုစုံစမ်းစစ်ဆေးမှုကအရင်စစ်ဆေးနေစေဖြစ်တဲ့ဌာနအတွက်နိုင်ငံခြားထောက်ပံ့ငွေနဲ့ပတ်သက်တယ်လို့အစိုးရရှိနေတွေကပြောတဲ့အကြောင်း RFIR ကကိုကပြောဆိုပါတယ်။အစိုးရရှိနေရုံကတော့အရေးကြီးတဲ့ပြစ်မှုကျူးလွန်မှုတစ်ခုနဲ့ပတ်သက်ပြီးအခုလိုရှာဖွေရတာလို့ AP သတင်းဌာနကပြောဆိုပေမယ့်အသေးစိတ်ကိုတော့မပြောပါဘူး။ဒီလအစောပိုင်းတုန်းကလည်းအမျိုးသားတဦးကိုကိုကိုကိုတတ်တည်အောင်ဖျားပေးဖို့ကြံစည်ခဲ့တယ်လို့ဆိုဆဲပြီး RFI သတင်းနောက်တယောက်ကိုတရားစီရင်ချက်မချခင်နှစ်လကြာဖမ်းဆီးထိန်းသိမ်းထားဖို့အစားပိုင်းချန်တရားရုံးတစ်ခုကအမိန့်ချမှတ်ခဲ့တာပါ။ဖန်စီခံထားရတဲ့တင်းတောက်ခါရီဂျာအစ္စမေရီလိုဘာကိုချက်ချင်းပြန်လွတ်ပေးဖို့အမေရိကန်အရာရှိတွေကတောင်းဆိုခဲ့ပြီးဒီလိုဖန်စီမှုဟာဆိုရင်အဇာဘိုင်ဂျန်အစိုးရဟာသူ့ကိုဝေဖန်သူတွေကိုနှုတ်ပိတ်ဖို့နဲ့တင်းလွတ်လပ်ခွင့်တားမြစ်ချုပ်ချယ်ဖို့အတွက်ကြံစီမှုလို့လည်းအမေရိကန်အရာရှိတို့ကပြောဆိုထားပါတယ်ရှင်။